ဩစတြေးလျနိုင်ငံမြောက်ပိုင်းဒေသတွေမှာဒီကနေ့တနင်္ဂနွေနေ့အထိပြင်းထန်တဲ့အပူလိုင်းဖြစ်မယ်လို့မူလဝတ္ထဌာနကစနေနေ့ကသတိပေးချက်ထုတ်ပြန်ပါတယ်။တောက်ကြနေ့ကစပြီးတော့အပူချိန်ကပြင်းထန်နေတာပါ။လာမယ့်အင်္ဂါနေ့အထိလည်းအရှိတ်ကံယူတန်တခြားအတန်အသင့်ပြင်းထန်တဲ့အပူလိုင်းဆက်ပြီးတော့ရှိနေအောင်မယ်လို့ခန့်မှန်းရပါတယ်။ဩစတြေးလျနိုင်ငံရဲ့အကြီးဆုံးမြို့ဆစ်ဒနီမှာအပူချိန်က40ဒီဂရီစင်တီဂရိတ်ဖာရင်ဟိုက်နဲ့ဆိုရင်တော့104ဖာရင်ဟိုက်ကျော်ရှိနေပြီးဒေသဆိုင်ရာတာဝန်ရှိသူတွေကအပူရှောင်စခန်းတွေဖွင့်ထားပါတယ်။တာဝန်ရိုးစုမှရှိတဲ့ဩစတြေးလျတိုက်ဟာဒီချိန်မှာဆိုရင်နွေရာသီဖြစ်ပြီးတော့နွေဦးဝင်ကလေးကအပူချိန်တွေမြင့်တက်နေတာလည်းဖြစ်ပါတယ်။ဒီဇင်ဘာအစောပိုင်းကလေးကတက်စမီးနီးယားပြည်နယ်ကလွယ်ပြီးကျန်ပြည်နယ်နဲ့နယ်မြေအားလုံးမှာအပူလိုင်းသတိပေးချက်တွေထုတ်ပြန်ခဲ့ရပါတယ်။ဩစတြေးလျနိုင်ငံမှာရာသီဥတုဖောက်ပြန်မှုကြောင့်သဘာဝဘေးအန္တရာယ်တွေကျိုးလာမှာကိုစိုးရိမ်နေကြပြီးဩစတြေးလျရှေ့မြောက်ပိုင်းမှာဆိုရင်အခုသတင်းပတ်ထဲမှာစံချိန်တင်မိုးရွာသုံးခဲ့တယ်လို့နိုင်ငံရဲ့တခြားဒေသတချို့မှာလည်းတော်မကြွေလောင်နေပါဗျ။အပူလိုင်းဖြတ်တာကိုတော့၃ရက်အတွင်းမှာပုံမှန်မဟုတ်တဲ့အမြင့်ဆုံးနဲ့အနှိမ့်ဆုံးအပူချိန်တွေဖြစ်ပေါ်လာရင်သတ်မှတ်လေရှိတာဖြစ်ပါရဲ့ရှင်။